မဘာသာလို့ခေါ်တဲ့အမျိုးဘာသာတာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ခါတော်တွေတိလရှင်နေတဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစင်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာစီရွေးပွဲကျင်းပခဲ့တာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ခါအဖွဲ့စီအခြေခံစည်းမျဉ်လှုပ်ထုံးလုပ်နေတဲ့ညှဉ်းချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်စမအထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပြီးနောက်မှာဒီစည်းအဝေးပဲကျင်းပလာပါမဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအသိပေးရှင်းလင်းဖို့အတွက်မဘတအဖွဲ့ဗဟုဥက္ကဋ္ဌဗဒန္တတီလောကဘီဝန်တာကဒီစည်းအဝေးပဲခေါ်ယူလိုက်တာလည်းဖြစ်ပါတယ်မဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘတ၄နှစ်ပြည့်နှစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘတစီရွယ်ဖိတ်ကြွားလာမှာဖော်ပြထားပါတယ်မဘတဥက္ကဋ္ဌဆရာတော်ဗရန္ဒတိလောကဘိဝန္တကတော့မဟာနာနဲ့မဘတကွဲအောင်ကြံစီနေသူတွေရှိနေပြီးမဘတနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအဓိကတည်ခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့စီရွယ်မှာမိန့်ကြားခဲ့ပါတယ်မဘတအဖွဲ့ကိုတရားမဝင်အဖွဲ့စီအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝါရင်မဘတဆရာတော်တပါးရဲ့ပြောကြားချက်ကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်